အမေရိကန်ပါဝင်မဲပေးနိုင်တဲ့မူကြမ်းကိုရရှိခဲ့ပါပြီ။ဒီမူကြမ်းကလူသားချင်းစာနာတဲ့အကူအညီလိုအပ်နေသူတွေကိုအကူအညီပေးနိုင်မဲ့ဆုံးဖြတ်ချက်မူကြမ်းဖြစ်ပါတယ်။စာနာကူညီမှုတွေကိုလက်တွေ့ကျပေးပို့နိုင်မဲ့နည်းလမ်းတွေဦးစားပေးရမယ်ဆိုတဲ့အီဂျစ်နိုင်ငံရဲ့သဘောထားကိုအမေရိကန်ကလည်းထောက်ခံတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သက်အမတ်ကြီးကပြောကြားခဲ့တာပါ။သူ့အနေနဲ့ဒီမူကြမ်းကိုမဲပေးမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။ဂါဇာဒေသကိုလူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အတွက်အပြစ်ရရေးအဆိုပြုမူကြမ်းကိုပထမတစ်ကြိမ်မဲခွဲခဲ့တဲ့တော့အမေရိကန်ကဗီတိုသုံးပယ်ချခဲ့ပါတယ်။ Arab ဆော်ဝါများပြည်တော်စု UAE ကတင်သွင်းတဲ့မူလအဆိုပြုချက်မှာချက်ချင်းအပြစ်ရရေးအပါအဝင်ပြင်းထန်တဲ့စာသားတွေနဲ့ရေးထားပေမဲ့အမေရိကန်လက်ခံနိုင်အောင်လို့စာသားတွေကိုရှော့ချပြင်ဆင်လိုက်ရတယ်လို့တပ်တမန်တွေကပြောပါတယ်။ဂါဇာဒေသမှာရေရှည်ခံတဲ့အပြစ်အခက်ရဆဲရေးတောင်းဆိုတဲ့နေရာမှာရေရှည်ခံအပြစ်အခက်ရဆဲရေးရနိုင်ဖို့အခြေအနေတွေကိုဖန်တီးရမယ်လို့ပြင်ဆင်ထားပါတယ်။တပ်တမန်အတိုင်းပိုင်းကလာတဲ့သတင်းတွေအရဒီမူကြမ်းကိုဒီကနေ့တောက်ကြနေ့မှာမဲပေးဆုံးဖြတ်ဖို့ရှိပါတယ်ရှင်။